လေကြီးကင်းခမရမြန်မာနိုင်ငံအယူကဝဲကျင်းပါခဲ့တာတစ်နှစ်ပြည့်မြောက်ခဲ့ပြီဖြစ်ပါတယ် NLD အစိုးရတက်လာတာကတော့၈လလောက်ပဲရှိတယ်လို့ဆိုရပါလိမ့်မယ်ဒါပေမဲ့လည်းဒီအချိန်ဟာမြန်မာနိုင်ငံအစိုးရရဲ့လှုပ်ဆောင်ခဲ့ချက်ကိုပြန်ပြောင်းသွန်းသမဲ့အချိန်ရောက်ပြီလို့ကျွန်တော်ထင်ပါတယ်ပထမဆုံးကျွန်တော်တို့က NLD အစိုးရလှုပ်ဆောင်ခဲ့တဲ့မှာအပြုသဘောဆောင်မိတိုးတက်မှုရှိလာတာကိုအရင်ပြောမယ်ပြီးတော့မှဘယ်လိုအခက်အခဲတွေအနိုင်ချက်တွေရှိနေလဲဆိုတာကျွန်တော်ပြောကြပါစို့ဆိုတော့ပထမဆုံး NLD အစိုးရလှုပ်ဆောင်လာခဲ့တဲ့မြားထဲမှာကောင်းတဲ့အချက်တွေကိုအကျဉ်းချုပ်လေးပြောပြပါလဲ
Well I think the most important thing is that we actually have a democratic government that represents the majority
ရည်ကြီးဆုံးချက်ကတော့ဒီမိုကရေစီအစိုးရတရရရှိလာခြင်းပဲဖြစ်ပါတယ်ရတပြည်သူအများစုကိုစားပြုတဲ့အစိုးရဖြစ်ပါတယ်1962ခုနှစ်တည်းကဒါဟာပထမအဆုံးချိန်လူမှုသဘောထားထင်ရှားတဲ့အစိုးရပါအခုရွေးကောက်ပွဲပြီး12လကြာခဲ့တဲ့အထိပြည်သူတွေတခဲနဲ့ထောက်ခံနေကြသေးပါဒေါ်ဆန်းစုကြည်ပေါ်ယုံကြည်မျှော်လင့်နေကြသေးပါဒုတိယချက်ကတော့ NLD ဟာအခြေအနေတွေကိုမယိုယွင်းအောင်အထူးသတိထားပြီးတော့ဆောင်ရွက်နေရပါတယ်ဒါဟာတိတ်ပြီးတော့အရေးကြီးပါတယ်တတိယချက်ကစစ်တပ်နဲ့အလုပ်ဖြစ်တဲ့ဆက်ဆံရေးရှိဖို့လိုအပ်တယ်ဆိုတာကိုဒေါ်ဆန်းစုကြည်သဘောပေါက်ပါတယ်အခုကနှစ်ဖက်ပူပေါင်းဆောင်ရွက်နေကြပါတယ်စစ်တပ်နဲ့ NLD အစိုးရဟာတစ်ဖက်နဲ့တစ်ဖက်အပြန့်လန်းလိုအပ်ကြပါတယ်ဒါအပြုသဘောပါနောက်ဆုံးချက်ကတော့အကဲဆက်တဲ့တိုင်းရင်းသားတွေနဲ့ညီညာရေးကိစ္စဖြစ်ပါတယ်ဒါတွေဟာတိုင်းပြည်ရဲ့ရှေ့အတွက်တိတ်အရေးကြီးပါတယ် NLD ဟာဒီမိုကရေစီနိုင်ငံအတွက်အရေးကြီးတဲ့အခြေခံအုတ်မြစ်ချပေးနေတာဖြစ်တယ်လို့ထင်ပါတယ်ဒါတွေအားလုံးဟာအပြုသဘောဆောင်တဲ့ကိစ္စတွေဖြစ်ပါတယ
်ဟုတ်ကဲ့လယ်ရီအဲ့တော့တိုင်းရင်းသားတွေနဲ့ညီညာရေးကိစ္စဆောင်ရွက်တဲ့ကိစ္စမှာတော့တိုးတက်မှုရတယ်လို့ဆိုနိုင်ပါရလားနေရာတချို့မှာဦးတိုက်ပွဲတွေဆက်လက်ဖြစ်နေသေးပါတခါပြည်လုံးကျော်အပြစ်ခတ်ရဆဲရေးဆိုတာသဘောတူညီချက်ကိုလည်းပဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးလက်မှတ်ရေးထိုးထားတာမဟုတ်သေးပါဘူး။ဒါကြီးဘယ်လိုသုံးသပ်မလဲအဲ့ဒီချက်ကို
Well I think the first thing to say is I'm saying to you was left the poison chalice by Payne saying
ဒီနေရာမှာဒေါ်အောင်ဆန်းစုကြည်ဟာဦးသိန်းစိန်လှုပ်ထားတဲ့အခြေအနေနဲ့မိနေပါတယ်။ဦးသိန်းစိန်လှုပ်ခဲ့တဲ့အပြစ်ရသဘောတူညီချက်၈ဖွဲ့လက်မှတ်ရေးထိုးထားပေမဲ့အဲ့ဒီထဲက ABSDF လို့တိုင်းရင်းသားအင်အားစုမဟုတ်တာတွေလည်းပါနေပါတယ်။တိတ်ပြီးတော့အရေးမပါတဲ့အဖွဲ့တွေလည်းပါပါတယ်။ဒေါ်ဆန်းစုကြည်အနေနဲ့အပြစ်ရသဘောတူညီချက်ကိုလက်ခံသူလက်မခံသူနှစ်မျိုးနဲ့ရင်ဆိုင်နေရတာပါ။ဒေါ်ဆန်းစုကြည်ကနှစ်မျိုးစလုံးကိုငြင်းငြင်းရေးဖြစ်စင်မှာပါဝင်အောင်လုပ်ရမှာပါ။ဒီနေရာမှာစစ်တပ်ကအပြစ်ရလက်မှတ်မထိုးသူတွေမပါရလုပ်နေတဲ့အတွက်အခက်ကြုံနေရပါတယ်
။ဆိုတော့အဲ့ဒီ27ရာစုပင်လုံညီလာခံဆိုတာကတော့ဘလောက်အရေးပါမယ်ဘလောက်ထိရောက်မယ်ထင်ပါလေအခုဒေါ်ဆန်းစုကြည်မကြခင်ကလုတ်ခဲ့တယ်အခုမကြခင်လည်းပဲဒီဟာကိုဆက်လုပ်မယ်လို့ကြားနေရပါတယ
် I think Pin Long was a very important symbolic event and it set the
Pin Long ညီလာခံဟာပြယုတ်တခုနေနဲ့တော့တိတ်အရေးကြီးပါတယ်ညဉ့်ဉန်းရေးဖြစ်စဉ်ရှစ်ဆက်နိုင်တဲ့ကိစ္စပါဦးသိန်းစိန်မလုတ်နိုင်ခဲ့တဲ့ညဉ့်ဉန်းရေးဖြစ်စဉ်ရှစ်တလန်းတိုးစီမယ်လို့ထင်ပါတယ်ဒါပေမဲ့ကံမကောင်းကျင်တာကတော့အပြစ်ရသဘောတူညီမှုလက်မှတ်ထိုးသူနဲ့လက်မှတ်မထိုးသူဆိုပြီးတော့ကွဲလွဲနေတဲ့ကိစ္စကအလင်းမြန်ရှေ့ကိုမတိုးနိုင်ဖြစ်နေတာပါပြီးတော့အပြစ်ခံရဆဲရေးသဘောတူညီမှုရပြီးသည့်တိုင်အောင်နိုင်ငံရေးရပြည်လဲမှုရရှိရေးဆိုတာလဲအမတန်ခက်ခဲတယ်ဆိုတာကိုသဘောပေါက်ဖို့လိုပါတယ်စစ်တပ်အစိုးရနဲ့တိုင်းရင်းသားအင်အားစုတွေကြားယုံကြည်မှုတည်ဆောက်ဖို့ဆိုတာမလွဲပါဘူးအချိန်ယူရပါလိမ့်မယ်
နောက်တစ်ခုကလည်းရီအုတ်ချုပ်ရေးရန်ရအသွင်မပြောင်းနိုင်တဲ့ကိစ္စဖြစ်ပါတယ်ဒီမိုကရေစီပေါ်ဆောင်ရေးနဲ့လိုက်လျောညီတွေဖြစ်မလာသေးပါဘူးမြန်မာနိုင်ငံရဲ့လက်ရှိအုတ်ချုပ်ရေးဟာပလင်းတစ်ထပ်မှာဝိုင်းအဟောင်းလောင်းထဲထားသလိုပဲလို့ဝေဖန်မှုတွေရှိနေပါတယ်လယ်ရီလည်းသုံးသပ်ပါအောင်ဒီကိစ္စကို
Undoubtedly there's no doubt that one of the problems that Aung San Suu Kyi is facing is the current bureaucracy
ဟုတ်ကျွန်တော်သဘောတူပါတယ်ဒေါ်အောင်ဆန်းစုကြည်အဓိကရင်ဆိုင်နေရတဲ့ပြဿနာရဟာအုတ်ချုပ်ရေးရန်နီးယားနဲ့စစ်တပ်ဩဇာအောက်မှာရှိနေစေပြည်ထရေးဝန်ကြီးဌာနအထွေထွေအုတ်ချုပ်ရေးဦးစီးဌာနစတဲ့ကိစ္စတွေဖြစ်တယ်ဆိုတာတန်တရားရှိစရာမလိုပါဘူးဒါတွေကိုပြောင်းလဲပြစ်ဖို့လိုအပ်ပါတယ်ဒေါ်အောင်ဆန်းစုကြည်ကတော့အခုချိန်နေမှာတိတ်ပြီးတော့တင်းမာပြတ်သားတဲ့သဘောမျိုးပြလိုမှာမရှိသေးပါဘူးဒါပေမဲ့ဒီအချက်ဟာပြုပြင်ပြောင်းလဲရေးအတွက်အဟန့်တားဖြစ်နေတာပါအုတ်ချုပ်ရေးရန်နီးယားကစစ်တပ်ရဲ့အမိန့်ကိုနာခံနေကြရမယ်ဆိုတဲ့စိတ်နေစိတ်ထားကိုစစ်တပ်ကမပြောင်းလဲသေးသမျှစစ်မှန်တဲ့အုပ်ချုပ်ရေးအပြောင်းလဲတွေတွေ့ရမှာမဟုတ်ပါဘူးဘီရိုကရေစီရန်ရမပြုတ်ပြင်သမျှဒီမိုကရေစီလည်းဖြစ်ထွန်းနိုင်မှာမဟုတ်ပါဘူးကောင်းတာတစ်ခုကတော့ NLD ဆိုရကဒီအုပ်ချုပ်ရေးရန်ရပြုတ်ပြင်မှုကိုနောက်6လအတွက်ဦးစားပေးတက်မှတ်ထားတယ်လို့သိရှိရခြင်းပါပဲအဓိကအပြောင်းလဲတွေလည်းတွေ့လာရမယ်လို့ထင်ပါတယ်
နောက်ဆုံးသတ်တဲ့ကိစ္စတစ်ခုကတော့စီးပွားရေးကိစ္စဖြစ်ပါတယ်လေ NLD အစိုးရကမြန်မာပြည်သူတွေအတွက်အလုတ်ကိုင်းသစ်တွေပုံမဖန်တီးနိုင်ခဲ့ပြီလားဆိုတာပထမအချက်ပါဒုတိယတစ်ချက်ကတော့ပြည်ပရင်းနှီးမြှုပ်နှံမှုတွေထင်သလောက်ဝင်မလာဘူးစစ်စေးရေးကအတီးပြူတာတိတ်နှစ်ခွေတဲ့စသဖြင့်ညှဉ်းပန်းတွေကြားပါတယ်ဆိုတော့ကျွန်တော်ပထမအချက်ကိုစပြောကြပါစို့ NLD အစိုးရဟာအလုတ်ကိုင်းသစ်တွေဖန်တီးနိုင်ခဲ့ပါသလားဖန်တီးနေပါသလား
Aung San Suu Kyi and her government have made it very clear that the primary aim of the NLD's economic policy is to create jobs. As I was told by
Aung San Suu Kyi and NLD အစိုးရရဲ့စီးပွားရေးမူဝါဒအခြေခံရည်မှန်းချက်ဟာအလုတ်ကိုင်းဖန်တီးရေးဆိုတာအတိအကျပြောထားပါတယ်။ကံမကောင်းရင်တော့ဒါဟာဖြစ်မလာသေးပါဘူး။အလုတ်ကိုင်းအခွင့်အလမ်းတွေကျုံလာနေပါတယ်။နောက်ွယ်မှာအလုတ်လက်မဲ့တွေများပြားလာနေပါတယ်။တက္ကစီဒရိုက်ဘာတွေဆောက်လို့ရေးလုပ်သားတွေအလုတ်လက်မဲ့ဖြစ်လာနေပါတယ်။ရည်နံနဲ့တဘာဝဓာတ်ငွေလုပ်ငန်းတွေတိုးတက်မှုမရှိလာတဲ့အတွက်ဖြစ်ပါတယ်။ဆိုတော့အစိုးရအနေနဲ့အလုတ်ကိန်းဖန်တီးရေးရည်မှန်းချက်ကိုအကောင့်ထည့်ဖော်ဖို့စူးစမ်းပေမဲ့အုပ်ချုပ်ရေးရန်တရားကလိုက်ပါပြီးတော့ဆောင်ရွက်နိုင်ခြင်းမရှိပါဘူး
။နောက်တစ်ခုကပြည်ပရည်နှီးမြှုပ်နှံမှုကိစ္စဖြစ်ပါတယ်။အဲ့ဒါကိုဆက်ပြောရအောင်ပါ။ရည်နှီးမြှုပ်နှံမှုတွေထင်သာသလားဝင်မလာဘူးဆိုတာကတော့အုပ်ချုပ်ရေးရန်တရားအာဏာချက်လားတခြားဘာအကြောင်းရက်တွေရှိတယ်လဲဆိုတာပြောပါအောင်လေ။
Well, there are a lot of reasons why foreign investment has been essentially stagnant since this government came to power.
ဒီဆိုရတက်လာကလေးကပြည်ပရင်းနှီးမြှုပ်နှံမှုတွေရပ်တန့်သွားတာအကြောင်းတွေအများကြီးပါ။စီမံကိန်းကုန်သွယ်ရေးဝန်ကြီးဌာနကတာဝန်ရှိသူတွေကိုလက်ညှိုးထိုးကြပါလေ။အခြေခံအဆောက်အုံတွေပြောင်းလဲဖို့အများကြီးလိုအပ်နေပါတယ်။ရင်းနှီးမြှုပ်နှံမှုဥပဒေဟာတိတ်ပြီးတော့အရေးကြီးပါတယ်။လှုပ်ထုံးလုပ်နည်းတွေကိုပါလိုအပ်ပါတယ်။ဒါတွေဒီဇင်မှာအကုန်မှာပြီးမယ်လို့ကျွန်တော်နားလဲပါတယ်။ဒါပေမဲ့လက်တွေမှာတော့ယင်းနှီးမြှုပ်နှံရေးအခြေအနေ investment environment တွေဟာနောက်နှစ်မတ်လအထိဘာမှအမှန်တကယ်ပြောင်းလဲတိုးတက်လာမယ့်အခြေအနေမတွေ့ရပါဘူး။ပြည်ပယင်းနှီးမြှုပ်နှံမှုအလားအလာဟာနိုင်ငံရေးတည်ငြိမ်မှုမရှိတာကိုကြည့်တယ်ဆိုတာတဲ့တရားဥပဒေခိုင်လုံစိတ်ချရမှုယင်းနှီးမြှုပ်နှံမှုဆိုင်ရာမူဝါဒတွေကိုကြည့်ပါတယ်။ NLD အစိုးရတာဝန်ယူလာတာ9လကျော်လာခဲ့ပြီဖြစ်ပေမဲ့ယင်းနှီးမြှုပ်နှံမှုမူဝါဒတိတိကျကျမကြေညာနိုင်ဖြစ်နေပါတယ်။ဒါဟာအဓိကပြဿနာတစ်ရပ်ပါအထူးသဖြင့်ရေနံနဲ့တဘာဝဓာတ်ငွေမှာဆိုရင်အုတ်ချုပ်ရေးရန်တရားကထိကျောက်မှုမရှိတာကိုတွေ့ရပါတယ်အစိုးရရဲ့ညွှန်ကြားချက်အတိအကျမရလို့လည်းဖြစ်နိုင်ပါတယ် NLD အစိုးရအနေနဲ့တော့ဒါဟာငါတို့ရဲ့မဟာဗျူဟာဒါကမူဝါဒဘလို့ဘယ်ကဏ္ဍမှာဘလို့မဲ့လုံးနေရှိတယ်ဆိုတာကိုရှင်းရှင်းလင်းလင်းထုတ်ဖော်ပြသဖို့လိုအပ်နေပါတယ
် NLD အစိုးရအတွက်အကြီးမားဆုံးစိန်ခေါ်မှုဖြစ်မဲ့ကိစ္စတစ်ခုလို့ကျွန်တော်ထင်တာကတော့ဘာသာရေးလူမျိုးရေးသိမြမှုပြဿနာဖြစ်မယ်ထင်ပါတယ် NLD ကဒီလိုအခြေအနေမျိုးကိုဘယ်အတိုင်းအတာထိဖန်တီးထိန်းသိမ်းထားနိုင်ပါသလဲအထူးသဖြင့်ရခိုင်ဒေသအခြေအနေဟာသိပ်ပြင်းထန်နေပါတယ်ဒီအရေးတွေမှာ NLD ရဲ့မူဝါဒ NLD ရဲ့ကင်တွယ်နေပုံတွေဟာရလကောင်းပေါ်ထွက်နိုင်မယ်လို့လည်းထင်ပါသလား
Unfortunately, I think this is one of the real weaknesses of the NLD government. I feel quite optimistic about the economy, about the peace process, about
ဒီပြဿနာက NLD အစိုးရအတွက်အရေးကြီးဆုံးနဲ့အခက်အခဲဆုံးစိန်ခေါ်မှုဖြစ်နေပါတယ်။စီးပွားရေးပြဿနာ၊ငြိမ်းချမ်းရေးဖြစ်စဉ်၊လူမှုဖွံ့ဖြိုးရေးကိစ္စ၊ပညာရေးကိစ္စစတာတွေကိုဖြေရှင်းနိုင်မယ်လို့ကျွန်တော်အကောင့်မြင်နေပါတယ်။ဒါပေမဲ့ကံအကြောင်းမလှစွာပဲလူအတိုင်းဝိုင်းနေကြမှာပြိပခါတွေ၊ဘာသာရေးပြိပခါတွေမှာတော့ပြန်လည်တင့်မြတ်ရေးလှုပ်ဆောင်မှုအစိုးရကတိတ်စိတ်ဝင်စားတယ်လို့ဖြစ်နေပါတယ်။အခြေအနေတွေဟာ NLD အစိုးရကြောင့်ပိုးပြီးတော့ဆိုးဝါးသွားတာတော့မဟုတ်ပါဘူး။ဒါပေမဲ့ပုံမဆိုးအောင်ကြိုတင်ဆောင်ရွက်ထားတာမျိုးမတွေ့ရပါဘူး။နောက်ပြီးရခိုင်ကိစ္စပါ။ပြည်ပကပါဝင်ပတ်သက်မှုတွေရှိပုံရတာကြောင့်ဒါကပူဆိုးနေပါလေ။ NLD အစိုးရနဲ့ရခိုင်ပြည်မှာရှိနေတဲ့အစိုးရဟာပြဿနာတွေမဆိုးခင်ဘာလုပ်ထားသင့်လဲဆိုတာကိုသဘောပေါက်ဖို့မရပါဘူး။နိုင်ငံသားဖြစ်ခွင့်ပြုရေးဟာအရေးကြီးတဲ့ကိစ္စတစ်ခုဖြစ်တယ်ဆိုတာသိကြပါရဲ။ဒါကိုဥပဒေတရားပြဋ္ဌာန်းထားဖို့လိုအပ်ပါရဲ။လူခွင့်ရေးချိုးဖောက်တယ်ဆိုတဲ့အဖြစ်မျိုးမဖြစ်ရအောင်စစ်တပ်ကိုလည်းထိန်းထားနိုင်မှုလိုအပ်ပါတယ်ဒီကိစ္စတွေမပြေလည်ရင်တော့ရခိုင်ပြည်ထနာကဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုမတိမငြိမ်ဖြစ်စေနိုင်ပါလေ
။ဒါရီနောက်ဆုံးမိကျင်တာကတော့နိုင်ငံခြားဆက်ဆံရေးကိစ္စဖြစ်ပါတယ်။တက်မှတ်တဲ့လွတ်လပ်သောမူဝါဒကို NLD အစိုးရကျင့်သုံးဖို့ကြိုးပမ်းနေပါတယ်လှုပ်ဆောင်နေပါတယ်အောင်မြင်ပါသလား။တချို့ကပြောကြတယ်စီးပွားရေးအတွက်တရုတ်ဘက်ကနည်းနည်းပိုရင်းသလားဆိုပြီးတော့ဝေဖန်တာတွေလည်းရှိပါတယ်။လယ်ရီသဘောကိုသိရတယ
်Foreign policy and foreign relations is probably one of the greatest successes that Aung San Suu Kyi.
နိုင်ငံခြားရေးမူဝါဒနိုင်ငံခြားရေးဆက်ဆံရေးဟာဒေါ်အောင်ဆန်းစုကြည်အစိုးရတာဝန်ယူလာခြင်းအတွင်းမှာအအောင်မြင်ဆုံးနဲ့အထူးရောက်ဆုံးကိစ္စဖြစ်လိမ့်မယ်လို့ကျွန်တော်ထင်ပါတယ်။ဒါပေမဲ့လူတွေကဒါကိုကောင်းကောင်းအမှတ်မပေးကြပါဘူး။ဒ ဒေါ်အောင်ဆန်းစုကြည်ရဲ့သဘောဟာမြန်မာနိုင်ငံဒီဘယ်အင်အားကြီးနိုင်ငံရဲ့နောက်လိုက်မှမဖြစ်စရာဘူးအမေရိကန်ရဲ့နောက်လိုက်လည်းမဟုတ်ဘူးတရုတ်ရဲ့နောက်ကလည်းမလိုက်ဘူးဘယ်သူနောက်ကမှမလိုက်ဘူးဆိုတာပါပဲဘယ်မလိုက်တော့လွတ်လပ်တော့မူဝါဒဖြစ်ပါတယ်ဒါဟာမြန်မာနိုင်ငံရဲ့အစဉ်အဆက်မူဝါဒလည်းဖြစ်ပါတယ်မြန်မာမူဝါဒရဲ့ဇယိုက်လက္ခဏာလည်းဖြစ်ပါတယ်အိန္ဒိယတရုတ်အမေရိကန်ဘယ်ဘက်မှမတိတ်ညွတ်ပဲနေဖို့ဆိုတာမြန်မာနိုင်ငံအတွက်တိတ်ပြီးတော့အရေးကြီးပါဒေါ်အောင်ဆန်းစုကြည်ရဲ့မကြသေးခင်ကပြပခီးစဉ်ဒီမှာသူဟာသူ့မူအတိုင်းမတိမ့်မညွတ်လိုက်နာပြတ်တာခဲ့ပါတယ်။သူရေးထိုးခဲ့တဲ့နှစ်နိုင်ငံသဘောတူညီချက်တွေကိုကြည့်လိုက်ရင်သူ့ရဲ့မူဝါဒဟာလုံးဝလွတ်လပ်တယ်လုံးဝဘက်မလိုက်ဘူးဆိုတာကိုတွေ့ရပါတယ်။